ရှမ်းပြည်နယ်ကိုရောက်ရှိနေတဲ့ NLD ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့ကချင်တိုင်းသားရေးရာဝန်ကြီး KN အမျိုးသားပါတီနဲ့တရားစီတွေ့ဆုံပြီးဒီမိုကရေစီရေးဖက်ဒရယ်ရေးငြိမ်းချမ်းရေးကိစ္စတွေဆွေးနွေးခဲ့တယ်လို့မနက်ဖြန်မှာတော့ SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အပါအဝင်ပါတီ၃ပါတီနဲ့တွေ့ဆုံပွဲရှိတဲ့အကြောင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါ။ရှမ်းပြည်နယ်တောင်ကြီးမြို့ကိုရောက်ရှိနေတဲ့ဒေါက်တာအောင်မိုးညိုဦးဆောင်တဲ့ NLD ကိုယ်စားလှယ်အဖွဲ့ဟာ2020ရွေးကောက်ပွဲမှာရှမ်းပြည်နယ်အစိုးရအဖွဲ့ဝင်ဖြစ်ရွေးကောက်ခံရတဲ့တတိပုဂ္ဂလကိုယ်စားလှယ်ကချင်တိုင်းသားရေးရာဝန်ကြီးဦးစုပ်တောင်နဲ့ KN မျိုးသားပါတီကရွေးကောက်ခံ KN တိုင်းသားရေးရာဝန်ကြီးဦးတင်နုအပါအဝင်ကိုယ်စားလှယ်အဖွဲ့တို့နဲ့ရှမ်းပြည်နယ် NLD ပါတီရုံးမှတွေ့ဆုံခဲ့တာပါ။ဒီတွေ့ဆုံပွဲမှာကချင်တိုင်းသားရေးရာဝန်ကြီးကအဓိကဆွေးနွေးတဲ့အချက်တွေကို NLD ကိုယ်စားလှယ်အဖွဲ့ဝင်ဦးထုံခါနော်ဆန်က VOA ကိုအခုလိုပြောပါတယ
်အချဲရဲဝန်ကြီးကတော့ NLD ပါတီပေါ်ဆောင်မှုဒီမျိုးစတဲ့တာဒီကိုကတော့ဒါဒီအကုန်လုံးအောင်မြင်အောင်လဲသူ့အနေနဲ့ကလည်းဒါပါဝင်ပြမှာကိုကြီးဆောင်ရွက်မယ်ဆိုရက်ဒါဒီပါသူ့အပြီးကတော့ဒါဒီနာငင်းချမ်းရေးဖြစ်တာဒီငင်းချမ်းရေးကိုပေါ်ဆောင်ပေးဖို့ဒူတဲ့အခုအနည်းခွန်းတူတော့ငါတို့ဒီတွင်းဆက်ဖြစ်နေတယ်နော်အခုဒီငင်းချမ်းနိုင်ပြီဆိုအဲ့တော့ဒီငင်းချမ်းရေးကိုအဲဒါကိုလည်းအများဆုံးပေါ်ဆောင်နိုင်အောင်ကြိုးစားပေးဖို့ဆိုအဲ့လိုမျိုးကြိုးပမ်းတာ
KN မျိုးသားပါတီနဲ့ဆွေးနွေးရမှာလဲ KN လူမျိုးတွေရဲ့အရေးကိုပါထက်သွင်းဆွေးနွေးတယ်လို့လည်းဆက်ပြောပါတယ်
။ KN ပါတီကလည်းသူတို့ရဲ့ KN လူမျိုးတွေရဲ့ဖြစ်ချင်တဲ့ဆန္ဒပြီးပေါ့နော်။သူတို့ရှမ်းပြည်ရဲ့ဆရာပြည်နယ်ရဲ့ကရင်ပြည်နယ်ဘက်ကသူတို့လူမျိုးတွေသုံးသိန်းကျော်ရှိတယ်ပေါ့။အဲနောက်အားလည်းသူတို့ကတကယ်တမ်းKN ဖြစ်ရတာနဲ့လေဒီမှာမပုံစံအရာတော့ဒီမှာကရင်ဖြစ်သွားတာတို့၊ကြားဖြစ်သွားတာတို့၊ဗမာဖြစ်သွားတာတို့ကမျိုးတွေအများကြီးရှိတယ်တဲ့။အဲ့တော့အမျိုးမျိုးကိုပြန်ပြန်ဖြစ်ပြနေအမီနာမအမှန်ပေါ့ကွာအဲ့လိုမျိုးလေးဖြစ်ဖြစ်ဖြစ်နေဆိုတဲ့သဘောကြီးသူတို့ပြောပြပါတယ်
ကရင်အမျိုးသားပါတီကလည်းဒီမိုကရေစီဖက်ဒရယ်နဲ့ငြိမ်းချမ်းရေးကိစ္စရပ်တွေဆွေးနွေးခဲ့ကြောင်းပြောပါတယ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီနဲ့ဆွေးနွေးမဲ့အလားအလာကိုလည်းဦးအင်ထုံခါတော်ဆန်က
မရက်ကျန်ကလည်းကျွန်တော်တို့ SNLD နဲ့ဆွေးပူရတဲ့အစီအစဉ်ရှိပါတယ်အဲနေရာကြီးဆွေးပူဟာအဲ့ဒါတစ်ချက်လေးပဲလည်းတစ်ချက်လေးလေးဆက်ဆံတော့မင်းလေးဟောရကန်တို့ရှင်နေအဲတစ်ဆန်းဟောရကန်တို့ထားလိုက်တော့နော်95ရကန်နေတော့အဲကိုကွာညာနေတဲ့နေထားဖြစ်ပါတယ်
NLD နဲ့ SNLD နှစ်ဖက်ကိုယ်စားလှယ်အဖွဲ့ဟာသက်ဆိုင်ရာပါတီရုံးတွေမှာမဟုတ်ပဲတတိယနေရာတစ်ခုမှာတွဲဆုံဖို့ညှိနှိုင်းနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်ဒီလိုတွဲဆုံမှာနဲ့ပတ်သက်ပြီး SNLD ပါတီဘက်ကိုမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးရှမ်းပြည်နယ်ကလာဟုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဝါမျိုးသားပါတီတို့ကလည်းမနက်ဖြန်မှာ NLD ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဖို့ဒီကနေ့ညနေမှာတောင်ကြီးကိုရောက်ရှိမှာဖြစ်ကြောင်းနဲ့တွေ့ဆုံမဲ့နေရာနဲ့အချိန်တော့သတ်မှတ်ထားတာမရှိသေးကြောင်းလာဟုနဲ့ဝါပါတီတာဝန်ရှိသူတွေက VOA ကိုပြောပါတယ်ဗိုလ်တူးနေကတော့ NLD ပါတီကိုယ်စားလှယ်အဖွဲ့ဟာတအန်းပလောင်အမျိုးသားပါတီပို့အမျိုးသားအဖွဲ့ချုပ်ပါတီတို့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီတွေ့ဆုံပွဲမှာအဓိကဆွေးနွေးတာတွေကိုတော့တအန်းပလောင်အမျိုးသားပါတီအတွင်ရင်မှုမိုင်းအုံးခိုင်ကအခုလိုပြောပါတယ
်ဟုတ်အဲဒီဥဆောင်ဖွဲ့စည်းတော့မဲ့မြေသားမြေရဆိုတာဆိုနေသားပါရောနောက်တစ်ခုတခါဒီဒီမိုကရေစီနဲ့ဆက်လက်ပြီးတော့ဆုအရေးဆောင်ရည်နေရပါရောကျွန်တော်တိုင်းသားပါတီရဲ့အနေနဲ့တိုင်းသားအနေနဲ့ဘယ်အခန့်ကဏ္ဍဘယ်လိုနေရာမျိုးမှာဘယ်လိုပါဝင်ရမလဲဘယ်လိုပူးပေါင်းရမလဲဆိုတာကိုလည်းကျွန်တော်အရှင်းသိကျင်တယ်အဲဒါကိစ္စကိုလည်းကျွန်တော်ဆွေးနွေးပါတယ်အဲ့တော့ NLD ရဲ့နေမှာကျွန်တော်တို့ဆိုင်းနာပါတီရဲ့အပေါ်မှာသားရှိတဲ့သဘောထားမျိုးပေါ့လေဒီလိုရှိတယ်လေဒီလိုသားရှိတယ်ဆိုတော့ပွားတာကိုလည်းကျွန်တော်ပုံမှန်လေးမတင်တာမြင်တာခြားပြရှင်းနေပြီလေဒီလိုရှင်းနေပါလေ
အခြားအချက်တွေကတော့ပြည်ရင်းငြိမ်းချမ်းရေးစစ်ဆောင်ဒုက္ခတဲ့ရေးရက်ပက်စစ်ပက်ဆက်ဆံရေးကိုပုံမို့ကောင်းမွန်စေရည်ပြည်နယ်နဲ့ပြည်တော်စုအစိုးရအဖွဲ့မှတိုင်းရင်းသားပါတီတွေပါဝင်နိုင်ရေးစတဲ့အချက်တွေဆွေးနွေးခဲ့ကြောင်းပြောပါတယ် NLD ကိုယ်စားလှယ်အဖွဲ့ဟာဒီဆွေးနွေးချက်တွေကိုစုစည်းပြီးပါတီဘဟုကိုဆက်လက်တင်ပြမှာဖြစ်ကြောင်းတုံ့ပြန်ထားပါတယ်ပို့အမျိုးသားအဖွဲ့ချုပ်ကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူး2020ခုနှစ်နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက် NLD ပါတီကအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းမယ်ဆိုပြီးတိုင်းရင်းသားပါတီ48ပါတီကိုဆွေးနွေးဖို့ဖိတ်ခေါ်ခဲ့ပါတယ်။ကချင်ပြည်နယ်မှာရွေးကောက်ပွဲအနိုင်ရထားတဲ့ကချင်ပြည်နယ်ပြည်သူ့ပါတီနဲ့ဆွေးနွေးတာရှိခဲ့ပေမဲ့မွန်နဲ့ကြားပြည်နယ်မှာတော့တွဲဆုံဆွေးနွေးမဲ့နေရာမညီနိုင်နိုင်တာကြောင့်မွန်ညီညွတ်ရေးပါတီကြားပြည်နယ်ဒီမိုကရက်တစ်ပါတီတို့နဲ့မဆွေးနွေးနိုင်ခဲ့ပါဘူး။ကျွန်တော်မိုးစော VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်